နိုင်ငံတော်သမ္မတနှင့်ဒုတိယသမ္မတနှစ်ဦးကိုရွေးချယ်နိုင်မှုအတွက်ပြည်သူ့လွတ်တော်မှာ NLD ပါတီကဦးထင်ကျော်၊ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဒေါက်တာဆိုင်းမောက်ခန်းတို့ကိုအဆိုပြုခဲ့ပြီးအမျိုးသားလွတ်တော်မှာ NLD ကဦးဟင်နရီဘန်ထီးယူနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဦးခင်အောင်မြင့်တို့ကိုအဆိုပြုခဲ့ကြပါတယ်။ပြည်သူ့လွတ်တော်မှာ NLD ပါတီကတင်သွင်းတဲ့ဦးထင်ကျော်ဟာရွေးကောက်ခံကိုယ်စားလှယ်တူမှုပဲဒေါက်ဆန်းစုကြည်တည်ထောင်ထားတဲ့ဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ဘူအလုံးမှုဆောင်အဖွဲ့ဝင်တူအနေနဲ့ဖောင်ဒေးရှင်းလုပ်ငန်းတွေကိုဦးဆောင်နေသူဖြစ်ပါတယ်။ဦးထင်ကျော်ရဲ့ဖခင်ကတော့အမျိုးသားစာဆိုကြီးမင်းသူဝင်ဖြစ်ပြီးသူ့ကိုလွန်ခဲ့တဲ့1946ခုနှစ်ဇူလိုင်လ20ရက်နေ့မှာမွေးဖွားခဲ့ပြီးအသက်အားဖြင့်လဲဒေါအောင်ဆန်းစုကြည်နဲ့ရွေးတူဖြစ်သလိုငယ်စဉ်ကတကြောင်တည်းကြောင်တက်ခဲ့ဘူးသူလို့လည်းပြောကြပါတယ်။စာရေးဆရာကြည်မင်းဟာဦးထင်ကျော်နဲ့စာပေရေးရာတွေနဲ့ပတ်သက်လာရင်ယင်းနှစ်ခင်မင်းသူဖြစ်ပါတယ်။နိုင်ငံရေးယာရုတာဝန်တွေထမ်းဆောင်နိုင်မှုအတွက်အဓိကအရေးကြီးဆုံးအချက်ကဖြောင့်မတ်ဖို့မျိုးရိုးကောင်းမှုနဲ့အဂရိတရားကင်းစင်မှုဖြစ်တဲ့ကြောင့်အဲ့ဒီအချက်တွေအားလုံးနဲ့ဦးထင်ကျော်ဟာပြည့်စုံတယ်လို့စာရေးဆရာကြည်မင်းကပြောပါတယ
်။ဒီစရောက်ကတော့အမြဲတမ်းနေရိုးပြောဖြောက်မှန်တဲ့လူပါပြီးတော့နောက်ဆရာမင်းတို့ရဲ့မျိုးရိုးဆိုတော့လေပြီးတော့နောက်တစ်ခုကဗျာတို့နိုင်ငံရေးရာထူးဆိုတာကဆန်းသာစရာကြော်ကြားစရာမလို့ဖြောက်မှတ်ဖို့မျိုးရိုးကောင်းမှုလို့လေအဲ့တော့ဦးထင်ကျော်မှာအဲ့ဒါပြည့်စုံတယ်မျိုးရိုးကောင်းတယ်ဖြောက်မှတ်တယ်သိချရတယ်ပေါ့ဗျာတို့ကဘယ်လိုအခြေအနေမျိုးမှာခိုးမဲ့ဖွက်မဲ့လိမ်မဲ့လူစားမျိုးမဟုတ်ဘူးအဲ့ဒါသိရည်ကြီးတယ်
ဦးထင်ကျော်ဟာ NLD ပါတီစတင်တည်ထောင်သူတွေတဲကတူဖြစ်သူမဆလာခစ်ကဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့ဘူးသူဦးလွင်ရဲ့သမီးလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆုစုလူရဲ့ခင်မွန်းလည်းဖြစ်ပါတယ်။ဦးထင်ကျော်ဟာစီးပွားရေးမဟာဘွဲ့ကိုရရှိထားသူဖြစ်သလိုအင်္ဂလန်နိုင်ငံအောက်စဖို့တက္ကသိုလ်မှာပညာသင်သွားရောက်ဘူးသူလို့သိရပါတယ်။ဒေါက်ဆန်းစုကြည်ဟာသမ္မတအကြီးချင်းသတ်မှတ်ချက်ပုံမှန်59စာလုံးကန့်သက်ချက်အရသမ္မတမဖြစ်နိုင်တဲ့အတွက်သူ့ရဲ့အရင်ဒီဆုံးယုံကြည်စိတ်ချရသူတွေတဲကဦးထင်ကျော်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့ခန့်မှန်းပြောဆိုကြပါတယ်။ဦးထင်ကျော်နဲ့သူ့ရဲ့ဇနီးဖြစ်သူဒေါ်စုစုလွင်နဲ့ပါရင်းနှီးသူဖြစ်တဲ့စာရေးဆရာဦးဟိန်လက်က NLD ပါတီကတင်မြောက်မဲ့သမ္မတအနီးမှာဒေါ်ဆန်းစုကြည်ကအနီးကကုတ်ကဲထိန်းချောင်းမှဖြစ်တဲ့အတွက်ယုံကြည်စိတ်ချမှုရှိတယ်လို့ပြောပါတယ်
။နိုင်ငံအကျိုးအတွက်ပဲစောင့်ရမယ်ဆိုယုံပါတယ်။နိုင်ငံရေးလောကမှာထင်ရှားမှသမ္မတဖြစ်ရမယ်မဟုတ်ပါဘူး။သမ္မတဆရာဘာဘာဒီအသားတွေကဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းယုံကြည်လေးစားတဲ့ပုဂ္ဂိုလ်။နောက်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းကြောင်းကြောင်း59စာရသမ္မတမဖြစ်တော့တဲ့ခါမှာယုံကြည်လို့ပဲပြည်တယ်။ဒါလည်းဘဝနေအမိကကြည်ကြပြီးတော့ထောင်ရမှာဖြစ်တဲ့အတွက်ဟိုပြည်သူနေတောင်းနေတဲ့သုံးဝအုပ်တုံထောက်ကောင်ပါခင်ဗ
ျ။ဦးထင်ကျော်ဟာဒေါ်ဆန်းစုကြည်ယုံကြည်ဆိတ်ချရတဲ့ပုံကိုတူဖြစ်တယ်။ဒေါ်ဆန်းစုကြည်နေရင်ကျေချုပ်ကာလမှာပြည်ရင်းပြည်ပအဆက်အသွယ်တွေအတွက်လောက်ကင်ပေးခဲ့သူဖြစ်တဲ့ဆိုတာကိုလူတွေသိထားကြပြီမဲ့နိုင်ငံရေးတာဝန်တွေနဲ့ပတ်သက်ပြီးရှေ့တန်းကတာဝန်ယူခဲ့သူမဟုတ်တဲ့အတွက်သမ္မတတာဝန်ထမ်းဆောင်မှုတင့်တော်ပါမလားဆိုတဲ့အမြင်မျိုးတွေလည်းရှိပါတယ်။ဦးထင်ကျော်ရဲ့ဖခင်စာရေးဆရာကြီးမင်းသူဝင်ရဲ့စာအုပ်တချို့ကိုထုတ်ဝေခဲ့သူတူဖြစ်သူစာရေးဆရာဝင်းစော်လက်ခေါ်ဘာစီကဦးထင်ကျော်လိုအနေအေးပြီးရိုးသားဖြောင့်မတ်သူတူအနေနဲ့ရှုပ်ထွေးတဲ့နိုင်ငံရေးလောကမှာဥဆောင်မှုအခက်ခဲရှိနိုင်မလားဆိုတာကိုတွေးမိတယ်လို့ပြောပါတယ်။
နောက်တစ်ခုကလူပုဂ္ဂိုလ်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အခုနကပြောလို့ပဲတော့လူယိုလူကောင်းပေါ့နော်လူယိုလူကောင်းဒါပေမဲ့ဘဝပြီးနိုင်ငံရေးရဲ့ဒီခက်ခက်ခဲခဲကြမ်းတမ်းအနေနဲ့အလိုအကွေအကင်ကောက်တွေနဲ့ဒီလိုလူယိုလူကောင်းတယောက်ကလူပေါ်မှာရှုပ်ထွေးပြီးတော့ဝင်လေနိုင်ငံရေးလောကနဲ့ဒီမှာဆင်းမပြေပါမလားဗောနော်ဒီနိုင်ငံရေးလောကနဲ့ကြားမှာသူဘယ်လိုများနေမလဲတွေးကြည့်ရပဲ
ဦးထင်ကျော်ရဲ့ဖခင်ဆရာကြီးမင်းသူဝင်ရဲ့မွေးရည်မြေကွင်းကြံကုန်းမျိုးနဲ့ဇာတိအတူဖြစ်တဲ့စာရေးဆရာကိုခါကွင်းကြံကုန်းကတော့ဦးထင်ကျော်ဟာခေါင်းအေးအေးနဲ့စဉ်းစားလောက်ကင်တက်သူဖြစ်တာကြောင့်သမ္မတတာဝန်ကိုအောင်မြင်မြင်ထမ်းဆောင်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ
်ခမန်းနိုင်တာကတော့ဦးထင်ကျော်ကသူကသူ့ရဲ့အလုပ်ကိစ္စတွေခေါင်းအေးအေးနဲ့ခေါင်းအေးအေးနဲ့စဉ်းစားလောက်ကင်နေရှိတယ်ဗျတော့တခုခုဒီမင်းလေးနဲ့ဟိုရှုံးမတဲ့အောင်လုံတက်တဲ့သဘောရှိမယ်လို့ကျွန်တော်ထင်ပါတယ်ဒီလူပုဂ္ဂိုလ်ရပါတယ်နောက်အကြက်တဲတွေကိုလည်းဒီခေါင်းအေးနဲ့ဆင်းရဲဆုံးဖြတ်နိုင်တယ
်မနေ့ပြန်ကျင်းပမယ်လွှတ်တော်အစည်းအဝေးတွေမှာသမရနဲ့ဒုတိယသမရလောင်းရွေးချယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်ပြုလုပ်သွားမှာဖြစ်ပြီးမကြခင်ပြုလုပ်မယ့်ပြည်ထောင်စုလွှတ်တော်မှာသမရ2ဦးနဲ့ဒုတိယသမရ2ဦးကိုအပြည့်အသက်ရွေးချယ်သွားမှာဖြစ်ပါတယ်ခင်ဗျာ